Dreamer Sway လို့ခေါ်ကြတဲ့အမေရိကန်ပြည်ထောင်စုကိုကလေးဘဝကတည်းကတရားမဝင်ရောက်လာသူတွေကိုဆက်လက်နေထိုင်ခွင့်ပြုရေးဒီမိုကရက်တင်နဲ့ဆွေးနွေးညှိနှိုင်းတဲ့နေရာမှာအမြဲတမ်းနေထိုင်ခွင့် Green Card စနစ်ကိုအလုံးစုံပြုပြင်ပြောင်းလဲဖို့နဲ့လူဝင်မှုကြီးကြပ်ရေးဝန်ထမ်းတထောင်ထပ်မံခံထားဖို့တောင်ပိုင်းနယ်စပ်ကိုတတိုင်းတိဆောက်ရေးတို့ကိုတော့အလျှော့ပေးမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့တနင်္ဂနွေနေ့တုန်းကရှင်းရှင်းလင်းလင်းပြောဆိုလိုက်ပါတယ်အရင်သမ္မတအိုဘားမားလက်ထက်ကမူဝါဒတစ်ခုဖြစ်တဲ့အမေရိကန်ပြည်ထောင်စုအတွင်းကိုကလေးဘဝမှာတရားမဝင်ရောက်ရှိလာတဲ့တိတ်နဲ့ချီတဲ့လူတွေကိုအကာအကွယ်ပေးထားတဲ့ဒါကာအစီအစဉ်ကိုအဆုံးသတ်ဖို့သမ္မတထရန့်ကပြီးခဲ့တဲ့လကကြေညာခဲ့တာပါဒါပေမဲ့ဒါကာအစီအစဉ်နဲ့ပတ်သက်လို့အထက်နဲ့အောက်လွှတ်တော်တို့ကဒီမိုကရက်ခေါင်းဆောင်တွေနဲ့သဘောတူညီချက်မရခဲ့တဲ့နောက်မှာတော့သမ္မတကနေဆက်တတိုင်းခတ်ဖို့အရေးပြီးခဲ့တဲ့လကထပ်ပြီးပြောလာပါတယ်သမ္မတထရန့်ဆောင်ရွက်လို့တဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေထဲမှာတော့အမေရိကန်နိုင်ငံသားတွေနဲ့တရားဝင်နေထိုင်ခွင့်ရထားသူတွေရဲ့အသက်18နှစ်အောက်ကလေးတွေအိမ်တောင်ဘက်တွေကိုအမြဲတမ်းနေထိုင်ခွင့် Green Card ထုတ်ပေးမှုကိုကန့်သတ်ဖို့နောက်ကန့်သတ်ချက်လိုက်အမှတ်ပေးစနစ်တစ်ခုလုပ်ဖို့လည်းပါဝင်ပါတယ်။သမ္မတဘက်ကဆောင်ရွက်လိုနေတဲ့ကိစ္စရပ်တွေတဲကအများအပြားကိုတော့ Democratic ဘက်ကပြင်းပြင်းထန်ထန်ဆန့်ကျင်ထားပါတယ်ရှင်။